Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဒီဇင်ဘာလ5ရက်အင်္ဂါနေ့ညနေ6နာရီခွဲကနေ9နာရီအစီအစဉ်တွေကို19.25 MHz နဲ့25တို့ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအမေရိကန်သမ္မတရဲ့ခီးသွန်းလာခွင့်ပိတ်ပင်ကန့်သတ်ချက်ကိုတရားရုံးချုပ်ကအတည်ပြုပေးလိုက်ပါတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးအောင်တပ်ဖြတ်မှုကျူးလွန်တဲ့အခြေအနေမျိုးအထိဖြစ်နိုင်တဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုနန်းလောင်တဲ့အတူညင်ညာပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညနေသတင်းတွေပြီးနားဆင်ကြမယ့်အတင်းလာလို့ထင်ပါတော့
။ It must be unequivocally clear that no repatriation of any refugees should occur in the absence of sustained human rights monitoring on the ground.
ဒီကံဒီနေကနေဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာယီရိုင်အယ်လ်ဟူစိန်ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါ့အပြင်ရခိုင်ပြည်နယ်ရေးကုလသမဂ္ဂဌာနချုပ်မှဆွေးနွေးသွားတဲ့အခြေအနေပေါ်တုံ့ပြန်ချက်အမြင်သဘောထားတွေနဲ့ရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်ကုလသမဂ္ဂကထိရောက်စွာအရေးယူနိုင်အောင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အခိုင်အမာရပ်တည်ဖို့ Amnesty International အဖွဲ့ရဲ့တိုက်တွန်းချက်စာတော်တွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခုနောက်ဆုံးပြင်ဆင်ပြဋ္ဌာန်းထားတဲ့ခရီးသွားလာခွင့်ပိတ်ပင်ကန့်သတ်မှုကိုအောက်တရားရုံးနေမှာတရားရင်ဆိုင်နေရမှုအတွင်ကျင့်သုံးခွင့်ပြုတဲ့အကြောင်းတရားရုံးချုပ်ကမနေ့တနင်္လာနေ့ကဆုံးဖြတ်လိုက်တာဟာဆိုရင်သမ္မတထရန့်အတွက်တော့အောင်ပွဲရလိုက်တာပါတရားရုံးချုပ်တရားသူကြီး5ဦးအနက်9ဦးကအစိုးရဘက်ကိုအသာပေးဆုံးဖြတ်လိုက်တာဖြစ်ပြီး2ဦးကတော့ကန့်ကွက်ခဲ့ပါတယ်ဒီနှစ်ဦးကတော့ခီးသွားလာခွင့်ပိတ်ပင်ကန့်သတ်မှုကိုအပြည့်အဝကျင့်သုံးခွင့်ပြုမဲ့အပေါ်မှာကန့်ကွက်ခဲ့တာပါ။ဘာကြောင့်ခုလိုဆုံးဖြတ်ရတယ်လဲဆိုတာကိုတော့တရားရုံးချုပ်ကမထုတ်ပြန်ပါဘူး။ခီးသွားလာခွင့်ပိတ်ပင်ကန့်သတ်မှုကနိုင်ငံ၈ခုကခီးသွားအများစုကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်ထားတာပါ။ဒီနိုင်ငံတွေကတော့ချတ်၊အီရန်၊လီဘီယာ၊မြောက်ကိုရီးယား၊ဆိုမာလီယာ၊စီးရီးယား၊ဗင်နီဇွဲလားနဲ့ရင်းမြစ်နိုင်ငံတို့ဖြစ်ပြီးတမ်းမြစ်ခံရတဲ့ရှစ်နိုင်ငံထဲမှာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6ခုပါဝင်တာဖြစ်ပါတယ်။ Maryland နဲ့ Hawaii ကအောက်တရားရုံးတွေကတော့ဒီခီးသွားလာခွင့်တမ်းမြစ်မိတ်ကိုကျင့်သုံးဖို့တမ်းမြစ်ထားပါတယ်။မနေ့တနင်္လာနေ့တရားရုံးချုပ်ဆုံးဖြတ်ချက်ကအထူးသဖြင့်တော့ American ပြည်ထောင်စုကတအူးဦးနဲ့ဆွေမျိုးတော်ဆက်ကြောင်းခိုင်မာတဲ့အထောက်အထားရှိသူနိုင်ငံသားတွေကိုကင်းလွတ်ခွင့်ပေးတာကိုပယ်ဖျက်တာဖြစ်ပါတယ်။ရှင်းနေချုပ် Jeff Session ကတော့မနေ့တနင်္လာနေ့ကတရားရုံးချုပ်ဆုံးဖြတ်ချက်ဟာဆိုရင်အမေရိကန်ပြည်သူတွေဘေးကင်းလုံခြုံရေးအတွက်အောင်ပွဲကြီးတစ်ရပ်ဖြစ်တယ်လို့ပြောဆိုလိုက်ပြီးနိုင်ငံကိုချင်းချောက်မှုကနေကာကွယ်ဖို့အတွက်သမ္မတထရန့်ရဲ့ခီးသွားလာခွင့်တမ်းမြစ်ကန့်သတ်ချက်လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဥတာပြည်နယ်တောင်ပိုင်းမှာယူတာပြည်နယ်တောင်ပိုင်းမှာဌာနေတိုင်းရင်းသားတွေအထွတ်မြတ်ထားတဲ့အထိမ်းမှ202ခုရှိရသည်တကားဘိုးအစိုးရပိုင်းမြင်းနေရာတွေကိုရှော့ချသွားဖို့သမ္မတအမိတ်နဲ့လက်မှတ်ရေးတိုးထုတ်ပြန်လိုက်တဲ့သမ္မတဒေါ်နယ်ထရမ့်ကိုချက်ချင်းတရားစွဲဆိုသွားမယ်လို့ဌာနေတိုင်းရင်းသားတွေကပြောပါရယ် Bay East National Monument နဲ့ Grand Staircase National Monument အထိမ်းမှနေရာတွေမှာဘိုးအစိုးရကလူရာထက်ပိုးပြီးတော့မြင်းနေရာတွေယူထားတယ်ဆိုပြီးတော့သမ္မတထရမ့်ကပြစ်တင်ရှုံချလိုက်ပြီးမြင်းနေရာတွေကိုရှော့ချဖို့သမ္မတအမိတ်ထုတ်ပြန်လိုက်တာပါအမျိုးသားအမွေအနှစ်အဖြစ်သတ်မှတ်ချက်ကိုပြင်ဆင်ဖို့သမ္မတကလုတ်ပိုင်ခွင့်အာဏာကျွန်တော်လှုပ်ဆောင်ခဲ့တာဖြစ်ကြောင်းနဲ့အရင်ကမရှိဘူးတဲ့လို့ရမျိုးခွင့်မပြုနိုင်ကြောင်းဒေသခံနဗဂျိုဌာနေတိုင်းရင်သားလူမျိုးစုဒုတိယအကြီးအကဲဂျိုနာသန်နက်စ်ကပြောပါရယ်ဌာနေတိုင်းရင်သားတွေဟာဆွဲလုံလာကြည့်တဲ့လူမျိုးတွေဖြစ်ပြီးတော့ဒီကိစ္စကိုဆက်ပြီးရင်ဆိုင်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့တမနာထရမ့်ကိုတရားရုံးမှာရင်ဆိုင်မယ်လို့နက်စ်ကပြောပါရယ်တမနာထရမ့်ကတော့ဘိုးအစိုးရကအများပြားထိန်းချုပ်ထားတဲ့နိုင်ငံနဲ့အခွင့်အရေးတွေကိုပြည်နယ်ရင်းကလူတွေလက်ထဲပြန်ပေးအပ်မှာဖြစ်ကြောင်းယူတာပြည်နယ်မြို့တော် Salt Lake City မှာပြောဆိုခဲ့ပါရယ်ထရမ့်ရဲ့အမိန့်ကြောင့် Bay East ကနေမြေ85ရာခိုင်နှုန်းနဲ့ Grand Staircase ကနေမြေတစ်ဘက်ကိုလျှော့ချလိုက်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီအမိန့်ကိုလွှတ်တော်ကအတည်ပြုအောင်မှာဖြစ်ပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေသူတွေကအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ပေါ်မှာမမျှမတပြုမှုဆက်ဆံနေတယ်လို့အမေရိကန်သမ္မတ Donald Trump ကမနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ ဘိုးချုပ်ကြီးဖလင်အတွက်စိတ်မကောင်းဖြစ်ရတယ်လို့လည်းအမေရိကန်သမ္မတကသတင်းထောက်တွေကိုပြောခဲ့တာပါ။သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမစ္စတာဖလင်ကပြီးခဲ့တဲ့ဇန်နဝါရီလအတွင်းသူနဲ့အမေရိကန်ဆိုင်ရာရုရှားသံအမတ်ကြီးတို့ကြားဆက်သွယ်တဲ့ပတ်သက်လို့ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုလိမ်ညာခဲ့ကြောင်းပြီးခဲ့တဲ့တောက်ကြနေ့မှာဝန်ခံထားတာပါ။သမ္မတရွေးကောက်ပွဲပြိုင်ဘက်ဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူစဉ်ကာလအတွင်းပုဂ္ဂလိကအီးမေးလ်စာပါအသုံးပြုတဲ့ကိစ္စနဲ့ပတ်သက်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းထွက်ဆိုချက်တွေနဲ့မစ္စတာဖလင်ရဲ့ FBI အပေါ်လိမ်ညာမှုတွေကိုသမ္မတထရန့်ကနှိုင်းယှဉ်ပြောဆိုပါတယ် FBI ကိုအကြိမ်ပေါင်းများစွာလိမ်ညာခဲ့တဲ့ဟီလာရီကလင်တန်ကဘာမှမဖြစ်ခဲ့ပဲလိမ်ညာခဲ့တဲ့ဖလင်ကိုကြတော့သူ့ဘဝကိုပါဖျက်ဆီးပစ်လိုက်ကြတယ်ဒီကိစ္စကရှက်စရာကောင်းတယ်လို့သမ္မတထရန့်ကယူထားပြည်နယ်ကိုသွားဖို့အင်ဂျီရော်ကနေထွက်ခွာစင်မှာပြောဆိုခဲ့ပါတယ် FBI ရဲ့စုံစမ်းစစ်ဆေးမှုအတွင်းမစ္စစ်ကလင်တန်ဘက်ကကြမ်းမကျင်ခဲ့ရပေမဲ့မစ္စတာဖလင်ကတော့ကြမ်းကျင်ခဲ့ရတယ်လို့လည်းသမ္မတကထောက်ပြပါတယ်မစ္စစ်ကလင်တန်အနေနဲ့သူမရဲ့အီးမေးလ်ကိစ္စကို FBI ဝန်ထမ်းတွေကစစ်ဆေးမေးမြန်းမှုအတွင်းလိမ်ညာခဲ့တာမရှိဘူးလို့2016ခုနှစ်ဇူလိုင်လအတွင်းကြားနာမှုမှာ FBI ညွှန်ကြားရေးမှူးဟောင်း James Comey ကထွက်ဆိုထားတာပါရှင်
။ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာ Belgium, Austria နဲ့ပြင်သစ်နိုင်ငံကိုဒီတစ်ပတ်အတွင်းသွားရောက်ဖို့ရှိပြီးတော့အဲဒီခေတ်စဉ်အတွင်း NATO တပ်ဖွဲ့ပေါ် American ပြည်ထောင်စုရဲ့တံမဏိလိုခိုင်မာတဲ့ထောက်ခံမှုကိုအခိုင်အမာပြောကြားဖို့စီစဉ်ထားတယ်လို့ဆိုပါရယ်ဒီကလအတော်အတွင်းသမ္မတအင်ဂျီရောကဝန်ကြီးတယ်လဆန်ကိုအမေရိကန်ဗဟိုထောက်လှမ်းရေးဘျူရို CIA အကြီးအကဲမိုက်ပွန်ပီယိုနဲ့အစားထုတ်ဖို့စဉ်းစားနေတယ်ဆိုရယ်တည်င်းဌာနအတော်များများရဲ့ပြောကြားချက်ဟာရှည်စရာကိစ္စလားဖြစ်တယ်လို့တယ်လဆန်ကပြောဆိုခဲ့တယ်လို့ပဲသမ္မတထရမ်ကလည်းမစ္စတာတယ်လဆန်အနေနဲ့မကြခင်ကာလအတွင်းအလုပ်ကထပ်သွားအောင်မဟုတ်ဘူးလို့ Twitter မှာရေးသားခဲ့ပါတယ်မစ္စတာတယ်လဆန်ရဲ့ရာထူးနေရာမတိမငိမ့်ဖြစ်နေပြီဆိုရယ်ထင်မြင်ယူဆချက်တွေကိုနှစ်တိုးအဖွဲ့အတွင်းမှချုပ် Jens Stoltenberg ကတနင်္လာနေ့မှာပယ်ချလိုက်ပြီးတော့ဒါဟာအယုံလွဲဖို့လှုံ့ဆော်ချက်သားဖြစ်တယ်လို့ပြောပါတယ် Pacific တမုတ်တရားတစ်ဖက်တစ်ချက်ကမဟာမိတ်တွေနဲ့နေတိုးအဖွဲ့ဝင်ဝန်ကြီးတွေဟာကောလာဟလတွေထင်မြင်ယူဆချက်တွေကိုပေးဖယ်ပြီးတော့အတိတ်ကလှုပ်ရှားကိစ္စရပ်တွေကိုဆက်လက်အာရုံစိုက်လုပ်ကိုင်းနေတယ်လို့လည်းသူကဆက်ပြောပါရယ်အတ္လန္တိတ်မဟာမိတ်တွေနဲ့နေတိုးအဖွဲ့အတွက်ဝန်ကြီးတယ်လဆန်ရဲ့ခိုင်မာတဲ့လှုပ်ဆောင်ချက်တွေကိုလည်း Stoltenberg ကချီးကျူးပြောဆိုသွားပါရယ်ကမ္ဘာလုံးဆိုင်ရာကိစ္စရပ်အတော်များများကိုကမ္ဘာလုံးဆိုင်ရာလုံခြုံရေးကိစ္စရပ်အတော်များများကိုဆွေးနွေးဖို့ဝန်ကြီးတယ်လဆန်နဲ့ Mr. Stoltenberg တို့မကြခင်တွေ့ဆုံမှုရှိနေပါရယ်
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မတိမငိမ့်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကနေဒုက္ခသည်တွေဆက်လက်ထွက်ပြေးနေကြဆဲဖြစ်ပြီးရိုဟင်ဂျာမွတ်စလင်တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးအောင်တပ်ဖြတ်မှုကျူးလွန်တဲ့အခြေအနေမျိုးကြီးဖြစ်ကောင်းဖြစ်နိုင်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်းမှာခိုင်မာတဲ့စောင့်ကြည့်မှုမရှိဘဲနဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့6,200ရှိတဲ့ရိုဟင်ဂျာတွေတဲကတဦးတယောက်မှပြန်ပို့လို့မဖြစ်နိုင်ကြောင်းလဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီအထူးစည်းဝေးပွဲမှာပြောဆိုလိုက်ပါတယ်လူမျိုးတုံးတပ်ဖြတ်မှုနဲ့အကျုံးဝင်တဲ့အချက်အလက်တွေမရှိဘူးလို့ဘသူမြင်ရတယ်လဲဆိုပြီးလဲအဖွဲ့ဝင်48နိုင်ငံပါဂျီနီဗာကလူ့အခွင့်အရေးကောင်စီအထူးစည်းဝေးပွဲမှာလူ့အခွင့်အရေးမဟာမင်းကြီးကမေးခွန်းထုတ်ခဲ့ပါတယ်ရိုဟင်ဂျာအပေါ်ကြမ်းဖက်မှုတွေအတ္တမပြုကျင့်မှုတွေလိုကြမ်းကြုတ်ရက်ဆက်မှုတွေရှိခဲ့ပေမဲ့လည်းဥပဒေနဲ့အညီအပြစ်ပေးအရေးယူဖို့ပြက်ကွက်ခဲ့တဲ့အကြောင်းလဲကုလလူ့ခွင့်ရမဟာမင်းကြီးကပြောဆိုပါတယ်။ဂျီနီဗာကုလသမဂ္ဂရုံးချုပ်ကမြန်မာတမ္မတ်ကြီးဦးထင်လင်းကတော့နေရွှန့်ခွာထွက်ပြေးသူတွေဌာနေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ဆောင်ရွက်နေကြောင်းပြောဆိုခဲ့တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကဆွဆွဲနေတယ်လို့စိုးစိုးဝါးဝါလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းလည်းညှင်းဆိုခဲ့ပါတယ်ရှင်
ယမန်သမ္မတဟောင်းအလီအဗ်ဒူလာဆလာနဲ့သူ့ရဲ့မဟာမိတ်တွေကိုဟူသီတပုံတို့ကတပ်ဖြတ်လိုက်ပြီးတဲ့နောက်မြို့တော်ရင်းအကြမ်းဖက်မှုတွေတိုးလာနေပါတယ်။ဒီဖြစ်ရပြီးနောက်တနေ့မှအင်္ဂါနေ့မှာပဲယမန်နိုင်ငံဆိုင်ရာကုလကိုယ်စားလှယ်ကအခြေအနေအရေးရပ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီတန်းတင်ပြဖို့ရှိနေပါတယ်။သမ္မတဟောင်းဆလာအသက်ခံရတဲ့အတွက်နိုင်ငံရေးအပေါ်ကြေညာမှုတွေရှိလာနိုင်တဲ့အကြောင်းကုလကိုယ်စားလှယ် Ismail Al Sheikh Ahmed ga pyo cha phu myo le ya le lo kula pyo khwin ya Stephen Jurek ga tadin thauk de ko pyo ba de nengay ye ya taik ko shauk thwe ne bi da a chin ne re po pyo khet khe de a chin ne ko yauk la bi so pyo Jurek ga pyo ba de 2014 khu ne ga sa lo phit paw ne ye piti pa ka chaung lu paw 1000 chaw tei song khya bi phit de lo tan maw mya zaw lo a yat ta re le tu da chin san naw mu san ya a ku nyi re a ye ji lo a ne ya ba a pye khat ya se po kula ne ne ja wen nyi nai be po a sin ne shi ni ba de lo kula pyo khwin ya tu ga so ba de a yat ta re a ku nyi cha po a twet pye khat ya se po yimin nai ngan san ya kula a ji Jimmy McGorish ka inga ni ma taung so lai pare.
North Korea asoya ye nuclear ne pedin tat dong ji san tat mu a si sin ne po tin ma mu de yoe cha ye saung yet nai bo. Kula tamaga ye a sin myin tawin shi tu tu u North Korea ko sat yauk twa bi phit par de. Kula tamaga naingan ye ya let thaw twin yin mu chou Jeffrey Feldman ha tiyo naingan Beijing myo daw ko ta thaw win yauk pi naw de ni. Di ka ni inga ni ma North Korea naingan Pyongyang myo daw ko ပြောရပ်တာပါ2020ပြည်နှစ်ကကုလသမဂ္ဂရဲ့အရင်နိုင်ငံရေးရာလက်ထောက်အတွင်းမှုချုပ်လင်းပက်စကိုရဲ့မြောက်ကိုရီးယားခီးစဉ်နောက်ပိုင်းကုလအစိမ့်မြတာဝန်ရှိသူတဦးရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်မစ္စတာဖဲလ်မင်းရဲ့ခီးစဉ်အတွင်းမှာတော့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးနောက်ဒုတိယဝန်ကြီးတို့နဲ့တွေ့ဆုံပြီးနှစ်ဖက်အကျိုးတူကိစ္စရပ်တွေနဲ့ဆွေးနွေးချက်တွေကိုဆွေး
နောက်ဆုံးရသတင်းတွေကိုမှတ်သတင်းထိုင်တဲ့နန်းလောင်တို့ပြောပြပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဆက်ပါမယ်။ရခိုင်မြောက်ပိုင်းပြည်ပခါတွေဖြစ်ပွားခဲ့တဲ့နေရာတွေကလူခွင့်ရေးအခြေအနေတွေကိုအသေးစားစောင့်ကြကြည့်ရှုနိုင်ခြင်းမရှိဘဲနဲ့တော့ရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ပို့ဖို့ဆိုတာမဖြစ်သင့်ဘူးလို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးကပြောလိုက်ပါတယ်။ရခိုင်မြောက်ပိုင်းပြည်ပခါအတွင်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဂျနီဗာကုလသမဂ္ဂဌာနချုပ်မှဆွေးနွေးကြတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဒီကနေ့အထူးအစည်းအဝေးမှာပြောသွားတာပါ။အစည်းအဝေးတက်ရောက်လာတဲ့မြန်မာတန်အမတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဆောင်ရွက်ထားမှုတွေကိုရှင်းပြတယ်လို့အခိုင်အမာမရှိတဲ့ဆွတ်ဆွဲချက်တွေကြောင့်အခြေအနေပေါ်အမှန်အတိုင်းသုံးသပ်နိုင်ဖို့ခက်လိမ့်မယ်လို့ပဲသတိပေးပြောသွားပါတယ်။ဒီအစည်းအဝေးကိုစောင့်ကြည့်တင်ယူနေတဲ့ကိုသားညုံဦးကပြောပြပေးပါပါရှင်
။မြန်မာအင်ဂျင်နီယာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တောင်းဆိုချက်နဲ့ဒီကနေ့မှခေါ်ယူတဲ့ဒီကုလသမဂ္ဂလူခွင့်ရေးကောင်စီအထူးအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေရဲ့လူခွင့်ရေးချိုးဖောက်ခံမှုအခြေအနေနဲ့လက်ရှိသူတို့ကြုံနေရတဲ့အခြေအနေတွေအပြင်ဒုက္ခသည်တွေနေရပြန်ရေးကိစ္စတွေကိုပါကုလသမဂ္ဂအကြီးအကဲအရာရှိတွေနဲ့ဖွဲ့ဝင်နိုင်ငံကိုယ်စားတွေကဆွေးနွေးခဲ့ပါတယ်။အထူးသဖြင့်ကဒီကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်စုဆောင်ရေးဖွဲ့မြန်မာနိုင်ငံတည်းကိုဝင်ရောက်စစ်ဆေးခွင့်မရတာအခြားနိုင်ငံတကာအဖွဲ့အစည်းတွေရခိုင်မြောက်ပိုင်းအခြေအနေကိုလွတ်လပ်လပ်တွားရောက်စစ်ဆေးခွင့်မရတာတွေကြောင့်အဲ့ဒီကလူခွင့်ရေးအခြေအနေတွေပေါ်စိုးရိမ်ပကင်းဖြစ်နေကြတာတွေ့ရပါတယ်။မြန်မာအာဏာပိုင်အနေနဲ့ဖုံးကွယ်ထားစရာမရှိဘူးဆိုလို့ရှိရင်တိကျလွတ်လပ်တဲ့စောင့်ကြည့်ရေးအဖွဲ့တွေတွားရောက်တာကိုဘာမှထိတ်လန့်နေစရာမလိုဘူးလို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယီအယ်ဟူစိန်ကပြောပါတယ်။အကြံဖတ်မှုတွေထပ်မံမဖြစ်လာဘူးနဲ့အဲ့ဒီဒေသပေါ်နိုင်ငံတကာယုံကြည်မှုတွေရလာဖို့ဆိုရင်တော့လူခွင့်ရေးစောင့်ကြည့်အဖွဲ့တွေအဲ့ဒီဒေသကိုတွားရောက်ခွင့်ပြုရမှာဖြစ်ပြီးတော့လူခွင့်ရေးအခြေအနေတွေပေါ်စောင့်ကြည့်နိုင်ခြင်းမရှိဘူးဆိုရင်ဒုက္ခသည်တွေပြန်ဖို့ဆိုတာလည်းမဖြစ်သင့်ဘူးလို့ကုလသမဂ္ဂမဟာမင်းကြီးကပြောခဲ့ပါတယ
် It must be unequivocally clear that no repatriation of any refugees should occur
ဒုက္ခသည်တွေအနေနဲ့နေရာမှာဘေးကင်းလုံခြုံစွာနဲ့ဒုံးသိက္ခာရှိရှိပြန်လည်နေနိုင်ဖို့ဆိုတာအဲ့ဒီဒေသလူခွင့်ရေးအခြေအနေကိုစောင့်ကြည့်နိုင်မှုမရှိဘဲနဲ့မဖြစ်နိုင်ဘူးဆိုတာရှင်းပါတယ်တုံလုံးเสียဒီအဖြစ်ပြက်တွေအပေါ်မှာအပေါ်ယံဟန်ပြပြီးအလျင်မြန်ဖြည့်ရှင်းတာမျိုးကိုလက်ခံဖို့မဖြစ်ပါဘူးစိုးစိုးဝါးဝါးခွဲခြားဆက်ဆံမှုတွေနဲ့နောက်တစ်ချိန်ပြန်ပြီးအကြမ်းဖက်မှုတွေကိုပြန်ဦးတည်ပြီးလူတွေနောက်ထပ်ထွက်ပြေးရတာမျိုးပဲဖြစ်လာစေမှာပါ
ဒါကြောင့်လည်းရခိုင်မြောက်ပိုင်းအခြေအနေတွေအဖြစ်အပျက်တွေကိုစုံစမ်းစစ်ဆေးနိုင်ဖို့ကုလသမဂ္ဂထူးထူးညီလာခံကနေပြီးတော့လွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းရေးဒီလူခွင့်ရေးကောင်စီဘက်ကနေအကြံပြုဆုံးဖြတ်ဖို့ကိုလည်းလူခွင့်ရေးမဟာမင်းကြီးကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းပါတယ်။ပြီးခဲ့တဲ့ရခိုင်မြောက်ပိုင်းစစ်ဆင်ရေးအတွင်းလူမျိုးရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအပြင်ဒီလူအတိုင်းအဝိုင်းအနေနဲ့သူတို့ကိုယ်သူတို့တတ်မှတ်ခေါ်ဝေါ်တဲ့ရိုဟင်ဂျာဆိုတဲ့နာမည်ကိုပါတုံ့နှုံးခွင့်မပေးတာဟာအင်မတန်လူကျင့်ဝတ်မညီတဲ့ရှက်ဖွဲကိစ္စဖြစ်တယ်လို့လည်းလူခွင့်ရေးမဟာမင်းကြီးကဝေဖန်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်စုဆောင်ရေးအဖွဲ့ခေါင်းဆောင်မတ်ဆူကီဒရူစမန်နဲ့ဒီလိမ္မာဆိုင်ရာကြံဖတ်မှုနဲ့ပတ်သက်လဲကုလသမဂ္ဂအထူးကိုယ်စားလူကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေစခန်းတွေမှာသူတို့တွေ့ကြုံမြင်ခဲ့ရတဲ့အခြေအနေတွေနောက်ရိုဟင်ဂျာဒုက္ခသည်တွေလူခွင့်ရေးချိုးဖောက်ခံရမှုတွေကိုတင်ပြခဲ့ပါတယ်။မြန်မာတာဝန်ကြီးဦးထင်လင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းနေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုရှင်းလင်းပါတယ်။နိုင်ငံသားပူးတွဲအလို့အဖွဲ့ဖွဲ့စည်းနိုင်ဖို့ဆောင်နေပြီးတော့လာမယ့်နှစ်လအတွင်းမှာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုစတင်နိုင်မှာဖြစ်တယ်လို့ပြောပါရယ် ဒုက္ခတွေအနေနဲ့ဂုံတိတ်ခါရှိရှိနဲ့နေရပြန်နိုင်ရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားဖို့လည်းသူတို့အသင့်ရှိတဲ့အကြောင်းမြန်မာအတမကြီးကတုံ့ပြန်ပါတယ်။ဒါပေမဲ့လို့ဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဒုက္ခတွေအနေနဲ့သူတို့ကိုပြောခိုင်းတာသူတို့ဖြစ်ချင်တာမျိုးတွေကိုလူသာဆွဲပြောနေရဆိုပြီးတော့ခြေပပါတယ်။မခိုင်မာတဲ့ဆွဆွဲချက်တွေကြောင့်အချင်းတွေဟာပူဆိုးမယ်ဆိုတာကိုလည်းတမကြီးကသတိပေးခဲ့ပါတယ
်။ In a course of simple social interviews, people will say what they wanted.
လူတွေကိုတွေ့ဆုံမင်းမြန်ထားတယ်မှာလူတွေကသူတို့ထင်တာတွေနဲ့တချို့ကသူတို့ကိုပြောခိုင်းတာတွေကိုပြန်ပြောကြပါလိမ့်မယ်အခိုင်အမာထောက်ထားမရှိရဲဆွဆွဲချက်တွေဟာလူတွေကိုထင်အောင်ထင်မှားဖြစ်စေပြီးတော့ချင်းနမန်ကိုတုံးတက်ဖို့ခက်ခဲပြီးအမှန်တရားနဲ့လည်းဝေးကွာသွားနိုင်ပါတယ
်ကုလသမဂ္ဂမဟာမင်းကြီးဇာယီကတော့ရခိုင်ပြည်သားကိုတော်ရစစ်ဆေးနိုင်ခြင်းမရှိတာကြောင့်အချင်းတွေကိုလုံးဝဆန့်စစ်ဖို့စောင့်ကြည့်ဖို့ဆိုတာခက်ခဲနေတယ်လို့ပြောပါတယ်ဒါပေမဲ့လို့ရိုဟင်ဂျာတွေအပေါ်မှာစနစ်တကျခွဲခြားဆက်ဆံမှုတွေဟာစစ်စုနှစ်နဲ့ချီပြီးတော့ကြာခဲ့ပြီလို့ထောက်ပြပါတယ်ရုံးကြရီပေါ်ရုပ်ပန်းဆိုင်ရာစိတ်ပန်းဆိုင်ရာခွဲခြားဆက်ဆံတာနှိမ့်ဆက်ညှဉ်းပန်းတာရွာတွေကိုအတင်းကျပ်ရွှေ့ပြောင်းတာစတဲ့အခြေအနေတွေကိုကြည့်မယ်ဆိုရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုတွေမဖြစ်ဘူးဆိုတာကိုဘယ်သူကငင်းနိုင်မလဲဆိုပြီးတော့မိကုံပြန်ထုတ်ပါတယ
် Given all of this can anyone
ဖြစ်ရင်ချိုးဖောက်မှုတွေခွဲခြားဆက်ဆံမှုတွေကိုကြည့်ရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုမရှိဘူးလို့ဘယ်သူပြောနိုင်မလဲဒီစကလုံးသုံးနှုတ်မှုကိုတော့တရားဝင်အားဖြင့်တရားရုံးတစ်ခုကနေနောက်ဆုံးအဆုံးဖြတ်အတည်ပြုပေးရမှာပါဒါပေမဲ့အခြေအနေတွေဟာစိုးရိမ်စရာအလွန်ကောင်းပြီးဒီလိုဖြစ်နေပြီဆိုတာအတည်ပြုနိုင်ဖို့အခြေအနေရှိဖို့လိုနေပါပြီ
ရခိုင်မြောက်ပိုင်းကအဖြစ်ပြက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နိုင်ငံတကာစုံစမ်းရေးအဖွဲ့တွေကိုမြန်မာဘက်ကလက်ခံဖို့နဲ့အပြစ်ကျူးလွန်သူတွေကိုအရေးယူကန့်တွေတော့ဖို့ဆိုတာတွေကိုအခြားအဖွဲ့ဝင်နိုင်ငံတွေနဲ့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေကဒီဆွေးနွေးပွဲမှာဆွေးနွေးခဲ့ပါတယ်မြန်မာအင်းကြီးတရုတ်နိုင်ငံကတော့အချင်းတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အကြက်တွေကိုနားလည်ပြီးတော့တစ်ဖက်မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်တော့ဝင်ဖို့အချင်းတွေကိုလည်းသူတို့အနေနဲ့သိရှိတဲ့အကြောင်းပြောပါတယ်ပြဿနာတွေဖြေရှင်းနိုင်ဖို့အတွက်သူတို့အနေနဲ့အစိုးပြုချက်3ရက်နှစ်ဖက်ဆွေးနွေးကိုစုပြုထားတယ်လို့ဆိုပါတယ်အခုဒီကျင်းပနေတဲ့လူခွင့်ရဲ့ထူးညီလာခံပြီးမှတော့လူခွင့်ကောင်စီရဲ့တရားဆုံးဖြတ်ချက်တရက်ထွက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
ကိုသားညို့ဦးစူးစီးတင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒေသခံမွတ်စလင်တွေကိုပြန်လည်လက်ခံရေးလှုပ်ဆောင်နေတာဟာအဲ့ဒီဒေသမှာလူခွင့်ရချိုးဖောက်မှုတွေမရှိဘူးဆိုတာပြသရရောက်တယ်လို့မြန်မာအစိုးရတာဝန်ရှိသူတို့ကပြောပါတယ်ရခိုင်ပြည်နယ်မှာလူခွင့်ရချိုးဖောက်မှုတွေတကယ်ရှိမရှိအသေးစားလေးလာစောင့်ကြည့်နိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့ရိန်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲပြန်ပို့ဖို့မဖြစ်နိုင်ဘူးလို့ကုလသမဂ္ဂလူခွင့်ရမဟာမင်းကြီးကဒီကနေ့ပြောဆိုလိုက်တဲ့ပေါ်တုတ်ပြန်ပြောဆိုလိုက်တာပါဒါပေမဲ့လူခွင့်ရအတွက်အာမခံချက်ရှိမဲ့အစိုးရရန်နရာတွေမရှိဘူးဆိုရင်ရခိုင်ပြည်နယ်မှာနောက်ထပ်အကြမ်းဖက်မှုတွေပေါ်လာနိုင်တယ်လို့လူခွင့်ရအဖွဲ့ကထောက်ပြကြပါတယ်ဒီအကြောင်းပြည့်စုံကိုကိုညာဝဲအောင်ကတင်ပြပါပါရှင်
။ရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေတကယ်ရှိမရှိဆိုတာအသေးစားလေ့လာစောင့်ကြည့်နိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲပြန်ပို့ဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဇိုင်ဒ်အယ်ဟူစင်ကဂျနီဗာမြို့မှာဒီကနေ့ကျင်းပတဲ့လူအခွင့်အရေးကောင်စီအထူးအစည်းအဝေးပေါ်မှာပြောကြားသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒေသခံမွတ်စလင်တွေကိုပြန်လည်လက်ခံရေးလှုပ်ဆောင်နေတာဟာအဲ့ဒီရခိုင်ဒေသမှာလူအခွင့်အရေးချိုးဖောက်မှုတွေမရှိဘူးဆိုတာပြသရရောက်တယ်လို့ရခိုင်ဒေသပြန်လည်ထူထောင်ရေးနဲ့ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်နေတဲ့လူဝင်မှုကြီးကြပ်ရေးလူမှုဝန်ထမ်းနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
မြန်မာနိုင်ငံလူတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတယ်ဒီရခိုင်မြောက်ပိုင်းကလူတွေအဲ့တော့ဒီနိုင်ငံမှာနေသွားတဲ့လူတွေကိုဆိုရင်ပြန်လည်ခံဖို့တာဝန်ရှိရဲဒါကြောင့်မလို့ပြန်လည်ခံဖို့ချက်ချင်းပဲဆုံးဖြတ်တယ်ပြန်လည်ခံဖို့လည်းစီစဉ်ဆောင်ရွက်နေတယ်အဲ့တော့လုပ်နေတာလည်းနှစ်နိုင်ငံသဘောတူ agreement လည်းရပြီးပြီအကောင့်ထဲဖော်ရည်လည်းစနေပြီဆိုတော့အခုဘာခွင့်ရေးမှချိုးဖောက်တာမရှိဘူးလေဦးထွက်သွားတယ်ပြန်လက်ခံတယ်လေဒါပြတော့သဘောတူချက်ထဲမှာလည်းအခွင့်အရေးတွေအားလုံးကိုပေးလို့ရနိုင်တဲ့အိုးတဘောတူရက်ဒီအကုန်ပါပြီးသားလေဆိုတော့လက်ခံမှုတဲ့စခန်းတွေအဟောင်းတွေလည်းရှိတယ်အခုအစ်စ်ထပ်လုပ်တာလည်းရှိတယ်ဒီကုန်းလာလာရင်တနည်းအားတောင်ပြိုလက်ဝဲဒါပြောပြီးပြီရေလန်းလာရင်ငခူရငခူလာဟောတောင်ပြိုလက်ဝဲဟောမှာအဆောက်အဦတွေပြုပြင်ခြင်းအစ်စ်တီထောက်ခြင်းများကိုဆောင်ရွက်နေတယ
်ရခိုင်ဒေသမှာရင်းညာဒုက္ခတွေဒီကိုပြန်လည်လက်ခံနေရခြားရာပြည်ုံနဲ့မလွန်လောက်သေးပဲရေရှည်မှာအကြမ်းဖက်မှုတွေပြန်ပေါ်မလာနိုင်အောင်လူအခွင့်အရေးချိုးဖောက်မှုရှိမရှိဆိုတဲ့စောင့်ကြည့်လေ့လာအရေးယူနိုင်မဲ့ရန်နေရာမျိုးရှိဖို့လိုတယ်လို့ညီမချင်းမြန်မာလူအခွင့်အရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်နေနေဒေသအတွင်းမှာတရားဥပဒေစိုးမိုးရေးလူခွေကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်တဲ့ရန်နေရာတွေကိုမထူထောင်နိုင်လို့ရှိရင်ဒုက္ခသည်တွေပဲဖြစ်ဖြစ်ဒေသခံတွေပဲဖြစ်ဖြစ်ဘယ်တော့မှလုံခြုံမှုခံစားနိုင်မှာမဟုတ်ဘူးလုံခြုံမှုမရှိဘူးခံစားလို့ရှိရင်လည်းကျွန်တော်တို့ခုနလိုအရင်တော့ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေ
ไต่ไข่หมู่นี่ก็จนเราอเชิงนี้ถ่าไปแล้วผิดลาနိုင်เนี่ยนอกจากนี้ถ่าไปแล้วลุอย่าช่วยอ่ะทบี้จ่ามาเว้ยไอ้တော့ญาติตู่มีย้ายตะโลแจงขอไล่เปลี่ยนไปแล้วตีเนี่ยมันลงနိုင်หรือเปลี่ยนตั้วไล่สิตั้งทีเนี่ยนาบลูနိုင်งานกาก็ไอ้ဒီဘုံมาที่กฤษจองลุขุยชุดองค์นี่เวบันหมู่นี่ปู่ก็ไม่ลาနိုင်เนี่ยทบี้ตัวเลยรวยญาตุกะเตรีโกเปลี่ยนเลยลักษณ์ยีกฤษมา ဒီခိုင်မီနယ်ထဲမှာအမှန်တကယ်နေထိုင်ခဲ့ဘူးတဲ့ဆိုတော့အထောက်အထားပြန်လဲအစီအစဉ်မှုတွေပါဝင်နေပြီးထွက်ပြေးနေရသူတွေအနေနဲ့ဒီလိုအထောက်အထားတွေပြသနိုင်ဖို့ခက်ခဲနေတာကြောင့်ဒါဟာလက်တွေ့မကြဘူးလို့လူအခွင့်အရေးကောင်စီမှာဝေဖန်ပြောဆိုနေကြတာပါဒီအချက်ပေါ်မှာဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုတုံ့ပြန်ပါတယ်အခုပြောလိုက်တဲ့ဟာမျိုးကလွန်ခဲ့တဲ့လပေါင်းများစွာနဲ့အချက်ချက်
dulu tapi bisro, adik hari ya, adik kena solusi, teruk lalu lebih kini deh, bolo.
Yama asuhan ni nih, jangan bina dunia dengan ini go, aje ni mandang, aje ni ada bini, topian ni mada, nengen gaya yang jemu ya macam tu lo, PRP muda le, yoga lanen elu, uang mungkinga topian wade.
Nengen gaga wibah muda ya, di dia terima lukui cepat muda kini deh, di takkan di duri bama jantan punya.
ควายจาพี่ในหมู่นี้นั่นก็ตัดเชื้อหมู่นี้เช่นนี้เลยส่วนเจ้าอย่างกูเว็บบ้านพี่ป่าเลยไอ้เราไอ้กูเว็บบ้านหมู่กูจะนั่งรูปกางส่งเชื้อในนั้นก็รอมันกันน้อตัดดินยาชินในหมู่เนี่ยมันกันน้อตัดดินเนี่ยเปลี่ยนเลยไปดูตัดดินเปลี่ยนในหมู่รูปอ่ะป่าเลยจริงๆว่ารูปคุณยี่กางส่งสีเวอตัวยาวลายเนี่ยมาแต่มาจีก็รอทุกการเดินเปลี่ยนเลยเล็กขึ้นยี่สีเส้นสองยันนี่ได้กูเชื่อเพียงแค่เดี๋ยวอ่ะเจ้าท้าใครมาไม่ใช่เลยสุ ခင်ဗျာ
ကိုညဝင်းအောင်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ပြစ်မှတ်ထားပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေပြုလုပ်နေတဲ့အပြင်နေ့စဉ်နဲ့အမျှအခြေအနေတိတိကျကျဆိုးဝါးနေတဲ့အတွက်ကုလသမဂ္ဂကနေမြန်မာနိုင်ငံအပေါ်ထိရောက်စွာအရေးယူနိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အခိုင်အမာရပ်တည်ဖို့ AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်ဒီအကြောင်းပြည်စုံကိုမိုက်အင်ဂျင်နီယာကတင်ပြမှာပါရှင်
ကုလသမဂ္ဂလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့ Saudi Arabia တို့ကရိုဟင်ဂျာအရေးအထူးစီဝေးတရက်ခေါ်ယူဖို့လူခွင့်ရေးကောင်စီမှတောင်းဆိုခဲ့ပြီးတဲ့နောက်အဖွဲ့ဝင်ပေါင်း58နိုင်ငံအနက်32နိုင်ငံကထောက်ခံခဲ့တာဖြစ်ပါတယ်။မနေ့တနင်္လာနေ့ကတော့သက်ဆိုင်ရာ2နိုင်ငံလုံးရဲ့တပ်အမတ်တွေကဒီအထူးစီဝေးပွဲခေါ်ယူရခြင်းအကြောင်းရင်းကိုရှင်းလင်းခဲ့ကြပြီးဒီကနေ့ဒီဇင်ဘာလ5ရက်နေ့မှာဂျနီဗာမှာဆွေးနွေးကြမှာဖြစ်ပါတယ်။လူခွင့်ရေးကောင်စီရဲ့အထူးစီဝေးဟာရိုဟင်ဂျာရင်းရင်ဆိုင်နေရတဲ့ဆိုးရွားလာတဲ့လူခွင့်ရေးအကျက်အတဲကိုအရေးတကြီးဖြေရှင်းဖို့လိုအပ်နေတယ်ဆိုတာမိမောင်းထုတ်ပြနေကြောင်းမနေ့ကထုတ်ပြန်တဲ့ AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒီအခြေအနေလောက်နဲ့တင်မလုံလောက်ပဲလူခွင့်ရေးချိုးဖောက်မှုတွေချက်ချင်းရပ်တန့်ဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ဖို့မြန်မာအစိုးရနဲ့စစ်တပ်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကပြက်ပြက်သားသားဖိအားပေးဖို့လိုအပ်နေကြောင်း AI ရဲ့ပဋိပက္ခဆိုင်ရာအကြီးတန်းအကြံပေး Matthew Wells က VOE ကိုပြောပါတယ
် But what's needed is for the council to demonstrate clearly through a strong resolution
လူခွင့်ရေးကောင်စီကလည်းမြန်မာနိုင်ငံပေါ်ပြင်းပြင်းထန်ထန်အရေးယူတဲ့ဆုံးဖြတ်ချက်ချမှတ်ဖို့လိုအပ်နေပါတယ်ဒီဆုံးဖြတ်ချက်ဟာရူဟင်ဂျာတွေပေါ်ပြစ်မှတ်ထားပြီးတော့ကြောင်းမဲ့ဖွယ်ကောင်းတဲ့နှိမ့်မှနှိမ့်ဆက်မှုတွေကိုအဆုံးသတ်စေဖို့နဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူနိုင်မှုဖြစ်ပါတယ်
။ဒါ့အပြင်မြန်မာဘက်ကပူးပေါင်းဆောင်ရွက်ဖို့မြန်မာနိုင်ငံတဝန်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းမဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမဖြစ်မနေလက်ခံဖို့ဒီကနေ့ကျင်းပမဲ့လူခွင့်ရေးကောင်စီရဲ့အထူးအစည်းအဝေးမှာမြန်မာအစိုးရကိုဖိအားပေးတဲ့လို့လည်းမြင်ကြောင်း Matthew Wells ကပြောပါတယ်။AI ဖွဲ့ရဲ့ကြေညာချက်မှာတော့အခြားတိုင်းသားဒေသတွေဖြစ်တဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတပ်ဖြတ်ခံရမှုပျောက်ဆုံးမှုဥပဒေနဲ့ထိမ့်သိမ်းမှုညှဉ်းပန်းနှိပ်စက်မှုနဲ့အတင်းအဓမ္မဆေးခိုင်းမှုစတဲ့မြန်မာစစ်တပ်ရဲ့ကြေပြန်းလာတဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်လူခွင့်ရေးကောင်စီအနေနဲ့မဖြစ်မနေဖြေရှင်းပေးဖို့လိုအပ်ကြောင်းလည်းထောက်ပြထားပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်တွေကနယ်မြေရှင်းလင်းရေးဆောင်ရွက်ရာမှာဒေသခံရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်မှုအာဓမ္မပြုကျင့်မှုရွာလုံးကျွတ်မိရှို့ဖျက်ဆီးမှုတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်တွေတိမ့်တဲ့ချီထွက်ပြေးခဲ့ရတဲ့ဖြစ်ရပ်တွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအပြင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်း Matthew Wells ကဆိုပါတယ်
Bangladesh Nezema, AI Puet, Chief Sibi, Doka Derinet, Drizzle, Mimian Gerari, Tukurai Toya, Sonsanget, Chella Dubot, Chikamji, Matru Wellska, Akulu, Diobare.
Our documentation shows that the crimes in Rakhine State clearly amount to crimes against humanity under international law.
General Suzongasi Tare, Tauta, Chella Di, Ya. Chikhine Binema, Chulone, Yazwemuriha, Nanganaga Uri, Ya, Ludari, Bo, Chulone, Yazwemu, Yoni, Delu, Tinsha Piatani, Bare. Ruinja Taiwan Bobima Tabido Senidjane, JJ Pemian, Takai Kerari, Triavare, D Tema, Lime Sanya, Alma Bujemu, Ruinja Yuarigo, Misho Biro, Niagani, Etinja, Montobu, Sarari, Pawemare.
Kula Tamaga Bawi, Nanganaka, Taiwan Ye, Akulu, Suswejet in Epatalu, Nema Sitaka, Niso Tabi, Meta taking out Topianet. Demiro Songzai Gomshiye, Sin Kanzamaro, Nemalo Joyeta Dri Baga, Ubrine, Ni Sawyer Kerada Pipi, Asa Ruhinja, a jumper at Pregada, a jumper Murigu, Julongera Pitjang, Popja Tawareshi.
Russia, Anaya NLD Badine, Tilgumne Badija, Bubon Sawyer Muri, Sasa Muri, Bubu, Domimu Suro. နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းခဲ့ပါတယ်။အင်းဒီချင်းအာနာယပါတီနှစ်ခုကြားဆက်ဆံရေးပို့ပြီးတော့ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်းအထောက်ပံ့ဖြစ်စီမယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်းကွန်မြူနတီမဟုတ်တဲ့အင်းဒီချင်းနိုင်ငံရဲ့ပါတီတရားနဲ့ဆက်ဆံရေးတ တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
အခုအင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှစတင်မှာဖြစ်ပါတယ်အခုနားဆင်နေတဲ့ VOA မြန်မာပိုင်းအင်္ဂါနေ့ညနေရေဒီယိုအစီအစဉ်ပြီးကြီးမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိငိထိုက်ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒိုနယ်ထရန့်ရဲ့အခုနောက်ဆုံးပြင်ဆင်ပြထမ်းထားတဲ့ခီးတော်လာခွင့်ပိတ်ပင်ကန့်သတ်မှုကိုအောက်တရားရုံးတွေမှာတရားရင်ဆိုင်နေရမှုအတွင်းကျင့်သုံးခွင့်ပြုကြောင်းတရားရုံးချုပ်ကမနေ့တနင်္လာနေ့မှာဆုံးဖြတ်လိုက်တာကြောင့်သမ္မတထရန့်အတွက်တော့အောင်ပွဲရလိုက်တာဖြစ်ပါတယ်တရားရုံးချုပ်တရားသူကြီး9ဦးအနက်9ဦးကအစိုးရဘက်ကိုအသာပေးဆုံးဖြတ်လိုက်တာဖြစ်ပြီး2ဦးကတော့ကန့်ကွက်ခဲ့ပါတယ်ခီးတော်လာခွင့်ပိတ်ပင်ကန့်သတ်မှုကနိုင်ငံ၈ခုကခီးတော်အများစုကိုအမေရိကန်ပြည်တော်စုအတွင်းဝင်ရောက်ခွင့်တားမြစ်ထားတာပါဒီနိုင်ငံတွေကတော့ Chad, Iran, Libya, မြောက်ကိုရီးယား, Somalia, Syria, Venezuela နဲ့ချင်းမြေနိုင်ငံတို့ဖြစ်ပြီးတားမြစ်ခံရတဲ့၈နိုင်ငံထဲမှာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆ခုပါဝင်တာဖြစ်ပါတယ်။မတိမငင်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်ကနေဒုက္ခသည်တွေဆက်လက်ထွက်ပြေးနေကြရဆဲဖြစ်ပြီးရိုဟင်ဂျာမွတ်စလင်တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးအောင်တပ်ဖြတ်မှုကျူးလွန်တဲ့အခြေအနေမျိုးအထိဖြစ်ကောင်းဖြစ်နိုင်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်းမှာခိုင်မာတဲ့စောင့်ကြည့်မှုမရှိဘဲနဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့6,200-6,000ရှိတဲ့ရိုဟင်ဂျာတွေတဲကတဲဦးတယောက်မှပြန်ပို့လို့မဖြစ်နိုင်ဘူးလို့လည်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုသွားပါတယ်မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပယ်ရင်တပ်ဒုံးကျည်စမ်းသပ်မှုအစီအစဉ်အပေါ်တင်းမာမှုတွေရော့ကျရေးဆောင်ရွက်နိုင်ဖို့ကုလသမဂ္ဂရဲ့အစစ်မြေတာဝန်ရှိသူတဦးမြောက်ကိုရီးယားကိုဒီကနေ့ဆက်ရောက်သွားပြီဖြစ်ပါလိမ့်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမဆုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rinkers ဖြစ်ပါတယ်။ကျွန်မရှာဖောင်ပါ။ဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွှင့်ခြင်းညနေ6နာရီခွဲနဲ့9နာရီထုတ်လွှင့်ခဲ့တာပါ။နောက်နိုင်ကြည9နာရီကနေ10နာရီထုတ်လွှင့်မယ့်အစီအစဉ်ကိုတော့ line to meter 24 25 32 50နဲ့ fine meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.